စားရတဲ့သောတာရှင်များရှင်ပတောင်းနဲ့သင်နေတဲ့တကူးလေးကမြမတက္ကရီနှစ်ဟောင်းကိုတိုက်စားချေဖြက်လို့နှစ်တစ်ကိုကူးပြောင်းနေပါတယ်အချင်းကကျမတို့နောက်ကလိုက်နေတာပါတရွေ့ရွေ့ကုံဆုံးသွားတဲ့အချင်းကာလမှာကျမတို့ကိုဘဝကဘာတွေပေးခဲ့တယ်လဲဘဝကကျမတို့စီကဘာတွေယူသွားတယ်လဲလို့တွေးမိပါတယ်နှစ်ဟောင်းကုံလို့နှစ်တစ်ကူးရင်နှစ်တွေခစ်တွေနဲ့အတူကျမတို့အားလုံးရှိကိုဆက်လက်ရှောက်လှမ်းနေကြပါမယ်။ကျမတို့ရဲ့အသည့်အာယုံခံစားမှုကျမတို့ရဲ့ဆောင်ရွက်ချက်အားလုံးဟာကျမတို့ရဲ့ခြေရာတွေနဲ့အတူနောက်မှကြံရစ်ခဲ့ပါတယ်။ရှိကိုလည်းဆက်လက်ရှောက်လှမ်းရင်းခြေရာတစ်တွေရှိနေကြအောင်ပါ။နှစ်သက်မှလူတိုင်းလူတိုင်းပျော်ရွှင်ကြည်နူးကြင်ကြစမြဲပါ။ဒီလိုတကြံရက်ထဲမှာပဲကျမဖေဖေကိုကိုကျွန်းကတဆင့်ရန်ကုန်အင်းစိန်အချင်းထောင်ကနေလွတ်မြောက်လာခဲ့ပါတယ်။ကျမမှတ်မိနေတာကကျမဦးကြီးရဲ့လုတ်သားပြည်သူနေ့စဉ်သတင်းစာကြီးကင်ပြီးတကြံရဲ့ဥပုပ်တီလာယူနေတဲ့ဖွားဖွားနဲ့မမေ့စီကိုစိုက်ကားစီးပြီးဝမ်းသာအားရနဲ့ရောက်လာတာကိုပါသတင်းစာမျက်နှာဖုံးမှာတစ်သားခောက်ကလေးထိုင်တွင်နဲ့တန်းစီထိုင်နေတဲ့လူတွေအများကြီးတဲ့ကဖဖေပုံကိုလက်ညှိုးနဲ့ထောက်ပြနေတဲ့ကျမဦးကြီးရဲ့အတန်တွေဝမ်းသာလွန်းလို့တုံ့ပြန်နေပါတယ်နှစ်ရက်ကြာမှဖေဖေကိုကျမပထမဆုံးလူကိုယ်တိုင်မြင်ဘူးခဲ့ပါတယ်ခုနှစ်နှစ်သမီးအရွယ်မှာကျမခံစားရတဲ့ဝမ်းသာမှုမျိုးဒီနေ့အချင်းကြမိသားစုတွေခံစားရပါစီလို့မြမနှစ်သက်ကူးမှာကျမလှိုက်လိုက်လဲလဲဆူတောင်းလိုက်ရပါတယ်ရှင်ဒီနေ့အချိန်မှာအချင်းကြမိသားစုအားလုံးမျှော်လင့်နေတာကတမရဦးသိန်းစိန်အစိုးရတက်မှာလွတ်ငြိမ်းချမ်းသာခွင့်နဲ့ပြန်လွတ်လာမဲ့နိုင်ငံရေးအချင်းသားတွေအိမ်ပြန်ရောက်မဲ့အချိန်ပဲဖြစ်ပါတယ်2017မတ်လ30ရက်နေ့မှာဘိုးချုပ်သိန်းစိန်ကနေဦးသိန်းစိန်သွားတဲ့အခါအစိုးရတကဒီမိုကရေစီရေးကိုလိုလားရင်ပထမဆုံးနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးရမယ်။အတိုက်ခံအင်အားစုတွေတိုင်းရင်းသားလူမျိုးစုတွေနဲ့တွေ့ဆုံဆွေးနွေးရမယ်လို့ပြောလိုက်တဲ့နိုင်ငံရေးအကျဉ်းသားဟောင်းလဲဖြစ်နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေး AAPP ရဲ့တွဲဖက်အတွင်းရေးမှူးကိုဘိုးကြီးအကြောင်းကျွန်မပြောပါရစေ။အာနာရှင်စနစ်အောက်ကနေလွတ်မြောက်ဖို့ရုန်းကန်နေရတဲ့ရုန်းကန်ခဲ့ရတဲ့လူအဖွဲ့အစည်းများမှဖုံးကြီးကြောင်းသားမိန်းမလူငယ်လူကြီးတော်တော်များများကအချင်းထောင်နဲ့ကင်းလွတ်လို့မရနိုင်ပါဘူးအဲ့ဒီအတွက်လဲကျွန်တော်တို့မြန်မာနိုင်ငံကကြောင်းသားလူငယ်လူကြီးတော်တော်များများဟာလဲအာနာရှင်ရဲ့နှိပ်စက်ရေးနဲ့ကျွန်တော်တို့ရဲ့ယုံကြည်ချက်တွေကိုပြုပြင်ပြောင်းလဲဖို့အထူးတလဲစီမံထားတဲ့အချင်းစခန်းတွေတဲကိုရှောက်လှမ်းခဲ့ကြရပါတယ်လို့ကိုဘိုကြီးကအခုလိုပြောပြခဲ့ပါတယ်1988ဒီမိုကရေစီအရေးအုံကြွမှုတိုက်ပွဲရဲ့အထင်ရှားဆုံးကျောင်းသားခေါင်းဆောင်တဦးဖြစ်တဲ့ကိုမင်းကိုနိုင်နဲ့အတူ1989မတ်လ23ရက်နေ့မှာကိုဘိုကြီးပထမဆုံးအကြိမ်အဖမ်းခံခဲ့ရပါတယ်ညှဉ်းပန်းနှိပ်စက်မှုဖြစ်စဉ်ကိုအဖမ်းအစည်းနဲ့စတာဖြစ်ပြီးအများအားဖြင့်ညဘက်တွေမှာဖမ်းဆီးလေရှိပါတယ်အင်ရှင်တို့အဲစင်းစစ်မယ်ဆိုတဲ့အတန်စစ်ဖက်နှက်တန်တွေကကျမတို့ရင်ကိုနာကျင်စေမဲ့ရှေပြေးနမိတ်တွေဖြစ်ပါတယ်စစ်ကြောရေးစခန်းရဲ့နှိပ်စက်ညှဉ်းပန်းမှုတွေကိုယ်တိုင်ခံစားခဲ့ရတဲ့ကိုဘိုးကြီးရဲ့နာကျင်မှုခံစားမှုဝေဒနာတွေနိုင်ငံရေးအကျဉ်းသားတွေရဲ့ဒုက္ခဝေဒနာတွေနဲ့တတ္တိတွေကိုဘာနဲ့မှတိုင်းတာလို့ရမှာမဟုတ်တလို့ပြန်လဲပေးဆက်လို့လည်းရနိုင်မှာမဟုတ်ပါဘူးကိုမင်းကိုနိုင်တဲ့ကျွန်တော်ဟာ1989ခုမတ်လ23ရက်နေ့မွန်းလွဲပိုင်းမှာအရက်ဝင့်တဲ့လူတစုရဲ့ဖမ်းဆီးခြင်းကိုခံခဲ့ရပါတယ်။အဖမ်းခံရတဲ့နေရာကလူစီကားရနေရာတစ်ခုမှာဖြစ်ပြီးရာဇဝင်လူဆိုးတွေကိုဖမ်းတယ်လို့ရဲ3ယောက်ကကျွန်တော်တို့လေဘင်းတွေကိုနောက်ကနေအတင်းဆွဲချုပ်ပြီးဖမ်းခဲ့တာဖြစ်ပါတယ်။ပြီးတော့ရဲတွေကကျွန်တော်တို့နှစ်ယောက်ကိုစစ်ထောက်လှမ်းရေးလက်ကိုအပ်ခဲ့ပါတယ်။စစ်ထောက်လှမ်းရေးတွေကကိုမင်းကိုနိုင်ကိုသူတို့ကားစီခေါ်မသွားခင်ညစ်ပေနေတဲ့ခေါင်းစွန်းနဲ့ဆွတ်လိုက်ပါတော့တယ်။ကိုမင်းကိုနိုင်ကိုကားရှိတဲ့နေရာကိုတရွတ်တိုက်ဆွဲခေါ်သွားတဲ့အချိန်မှာထောက်လှမ်းရေးတွေကရန်လိုမုံတိမှုအပြည့်နဲ့ဝိုင်းရိုက်ကြတာကိုကျွန်တော်နဲ့အတူအနားမှာရှိခဲ့ကြတဲ့လူတွေမျက်ဝါးထင်ထင်တွေ့ခဲ့ကြပါတယ်။မြမပြည်မှာစစ်အုပ်စုကအသုံးပြုတဲ့ရုပ်ပိုင်းဆိုင်ရာနှိပ်စက်မှုတွေကတော့မျိုးစုံပါပဲ။ဒီအထဲမှာတေးရပါအတွင်းတန်ရရစီတဲ့နှိပ်စက်မှုမျိုး၊တနတ်တင်နံပါတ်တုတ်တွေနဲ့ရိုက်တဲ့ကျုံတလို့ရိုက်နှက်မှုမျိုး၊ထိရှခံစားလွယ်တဲ့လူခန္ဓာကိုယ်အစိပ်ပိုင်းတဖုံ နရွက်လက်ဖြားထိတ်လိန်အင်္ကာစတာတွေကိုလျှက်စစ်နဲ့တုံနီးမျိုးအချိန်အနည်းငယ်အတွင်းဆဲပေါင်းတူနဲ့အထုခံရသလိုနားကျင်စေတဲ့မိုးဒေဝါခေါ်ဦးကောင်းပေါ်ရေဆက်ချနီးမျိုးတွေနဲ့ညှင်းမှန်းနှိပ်စက်ပါတယ်ညှင်းမှန်းနှိပ်စက်မှုဆိုတာယုံကြည်ချက်ခိုင်မာတဲ့သမ္မတခေါင်းဆောင်တွေကျောင်းသားခေါင်းဆောင်တွေသတင်းစာဆရာတွေနိုင်ငံရေးသမားတွေလူမျိုးစုခေါင်းဆောင်တွေကိုဘသူမှမသိနိုင်တဲ့လျှို့ဝှက်စခန်းတစ်ခုမှာဒီလိုလူတွေရဲ့ခိုင်ချီတဲ့စိတ်ဓာတ်တွေကိုရိုက်ချိုးဖျက်ဆီးနေတာဖြစ်ပါတယ်။ရုပ်ပိုင်းဆိုင်ရာအရနှိပ်စက်ညှင်းမှန်းမှုတွေဟာအလွန်ပဲဆိုးဝါးလှပေမဲ့အဆိုးဝါးဆုံးကတော့စိတ်ပိုင်းဆိုင်ရာအရညှင်းမှန်းနှိပ်စက်မှုပါပဲ။လူတယောက်ကိုစဖမ်းလိုက်တာနဲ့ညစ်ပေးနေတဲ့ခေါင်းစွန်းနဲ့အဆုတ်ခံလိုက်ရတဲ့အချိန်ကစပြီးအပြင်လောကနဲ့ကျွန်တော်တို့အဆက်အသွယ်ပြတ်တောက်သွားပြီလို့ဆိုနိုင်ပါတယ်။စစ်ကြောရေးကာလမှာလူတိုင်းဟာအနည်းဆုံး36နာရီလောက်ကြာအောင်အိတ်ဆက်ခွင့်အစားစားခွင့်ရေတောက်ခွင့်မရကြပါဘူး။နှိမ့်ညဘယ်အချိန်ရှိပြီးဆိုတာလဲဘလို့မှမခံမှန်းနိုင်တော့ပါဘူး။အထိမ့်သိမ့်ခံရတဲ့ရက်ပေါင်းများစွာမှာရေချိုးခွင့်မရတာ၊ကျန်းမာရေးနဲ့မသင့်လျော်တဲ့နေရာတွေမှာချုံနှောင်ခံရတာတွေအပြင်အိမ်သာသွားခွင့်တောင်းရင်တောင်အာနာပိုင်တွေကမကြားချင်အောင်ဆောင်သွားတာမျိုးရှိပါတယ်။တချို့နှိပ်စက်မှုတွေကထင်းလွယ်မြင်းလွယ်ဖြစ်တဲ့ဒဏ်ရာဒဏ်ချက်တွေကျန်းနိုင်ပေမဲ့အနုနီးနှိပ်စက်မှုမျိုးကတော့အမာရွတ်ကြံဖို့ခက်လှပါတယ်တဲ့။